ထိုင်းလုံသမားဝန်ကြီးဌာနနဲ့မြန်မာလုံသမားညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတွေဟာထိုင်းနိုင်ငံဖူကတ်မြို့မှာဒီကနေ့တွေ့ဆုံပြီးအလုံသမားအရေးဆွေးနွေးခဲ့ပါတယ်။ဆွေးနွေးချက်အရနှစ်နိုင်ငံသဘောတူညီချက်စာချုပ်အရဒီအလုံလောက်ကြတဲ့တရားဝင်အလုံသမားတွေကိုသာလက်ခံတော့မှာဖြစ်တဲ့အကြောင်းနဲ့မြည်သူမြဝါဖြစ်ကြောင်းသက်သေးကန်စာအုပ်တက်တန်းကုံဆုံးရက်ကိုလည်း6လထပ်မံတိုးပေးတဲ့အကြောင်းတွေပါဝင်ပါတယ်။အသေးစိတ်ကိုထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာအလုံသမားဝန်ကြီးဌာနကတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲအတွင်းမှာ2020ခုနှစ်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးမဲ့ဗီဇာနဲ့ဝတ်ပါမစ်များကို2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိနောက်ထပ်6လတက်တန်းတိုးပေးဖို့ကိစ္စကိုနှစ်နိုင်ငံကြားသဘောတူညီမှုရရှိခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းအလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဗကြသိန်းကထပ်မံသတိပေးထုတ်ပြန်လိုက်တဲ့ဒီ2020တတမကုံပြန်မှာအလုံးကတရားဝင်အမှုရှင်တွေကိုကူးပြောင်းအောင်မယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးမှသာဆွေးနွေးကြတာပါအဲ့လိုဆွေးအဲ့ဒါနဲ့ပတ်သက်မှစေယုံတို့ရမှာရှိလောက်သားတွေပကတိရှိပါဖြစ်နေတယ်လို့ကျွန်တော်ကအချက်လက်တွေကောက်လိုက်တော့ကျွန်တော်တို့အမြန်ကောက်ရတာပေါ့ဒီဆွေးနွေးပွဲအမိကျွန်တော်တင်ပြခြင်းကိုကောက်ရတဲ့ခါမှာကျွန်တော်အလုံးယုံ3ယုံရဲ့အချက်လက်တွေရလိုက်တယ်ဒီလိုစေယုံနေမှာဒီအမှုလုပ်တဲ့ဆွေးနွေးနဲ့ပတ်သက်ငွေကြေးကောက်ခံတာတွေကနိုင်ငံကအစိုးရတတ်မှတ်ထားတဲ့နှုံးကြားတဲ့ကိုပုံများပြနေတာတွေတွေ့ရတယ်ပြန်လို့သမားလေးကိုတိုင်းလည်းအခုလက်တော်တော်ကြီးအခုပဲစီရင်လုပ်ထားတယ်အခုပဲငွေကြေးတွေကောင်းထားတယ်အခုပဲပြူကြတယ်သိရတဲ့နဲ့ချက်ချင်းပြရမယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးမှအလို့သမားလေးကိုတိုင်းကအသိပြီးမှဟိုပုံမကြတဲ့အားဒီကိုကျွန်တော်ကအချက်လက်တွေကိုအလို့သမားမှုဌာနနေပြည်တော်ထိကျွန်တော်စာတင်တယ်ပြန်ပန်ကောက်ကျွန်တော်တို့အလို့သမားတိုင်ရရှိအောင်လို့ကျွန်တော်ပူပြောပြီးတင်လိုက်တယ်ဒီဆွေးနွေးပွဲမှာအဲ့အကြောင်းကြတယ်ထပ်မိုက်ပြီးအကောင်းဆုံးပြညှိနှိုင်းပေးပါလို့ပြောတဲ့ကြောင့်ဒီနေ့ထွက်ပေါ်လာတဲ့ပထမဆုံးချက်လက်မှာတော့ဒီ2020မတ်လ31ရက်နေ့ကပေးထားတဲ့ဗီဇာတွေကို31ရက်ဒီဇင်ဘာ2020ဒီ6လတက်တန်းထပ်မံတိုးပြီးမှဆိုတဲ့အချက်ကိုလည်းရလိုက်တယ်ပေါ့နော
်ဒီလို့သမားတွေဟာသူတို့ရဲ့ဗီဇာနဲ့အလုပ်လုပ်ခွင့်တက်တန်းမကုန်ဆုံးရင်ကာလအတွင်းဘယ်နည်းနဲ့မဆို MOU U-turn process ကိုစောင့်ရဲ့ရမယ်ဆိုတာကိုတော့ time back ချမ်းနဲ့အသေးစိတ်ညှိနှိုင်းပြီးထပ်မံထုတ်ပြန်သွားမယ်ဆိုပြီးမြန်မာလူသမားတန်ရရှိရုံကထုတ်ပြန်ချက်မှာပါရှိပါတယ်မြန်မာတန်ယုံကအလုသမတန်အရာရှိတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံမှာလည်းရွေးကောက်ပွဲကာလဖြစ်နေတဲ့အတွက်အစိုးရဖွဲ့စည်းဆောင်ရွက်နေတဲ့အချိန်မှာအလုသမတွေကင်ဆောင်ထားတဲ့စာအုပ်တွေနဲ့ပတ်သက်လို့စာအုပ်သက်တမ်းရှိသလောက်နေထိုင်အလုလုကင်ခွင့်ရရှိရေးကိုဆက်လက်ညှိနှိုင်းပြီးတော့ကျင်းပသွားမှာဖြစ်ပြီး2020ခုနှစ်မတ်လ31ရက်နေ့မတိုင်မီဗီဇာသက်တမ်းတွေကိုတိုးထားကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာအလုံသမားတန်ရာရှိယုံကမေလ13ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမှပြပြသွားတာပါရှင်။